ဆက်သွေးဥပဒေပုံမှန်66ကားကြီးကိုစတင်ပြဋ္ဌာန်းခြင်းကစပြီးတော့ဒီနေ့ထိဆိုရင်ဒီပုံမှန်နဲ့တရားစွဲဆိုတဲ့အမှုပေါင်း200ရှိသွားပြီဖြစ်ပါတယ်ဒီဥပဒေကိုပြန်လည်သုံးသပ်တင်နေဆိုတဲ့အမြင်မျိုးရှိကြပြီးတော့ပုံမှန်66ကားကြီးကိုလုံးဝဖျက်သိမ်းဖို့တောင်းဆိုထားရတဲ့ရှိပါတယ်ပြေဆုံးကိုတော့
ဆက်သွေးရင်းနှီးမြှုပ်နှံမှုတွေနဲ့ဆက်သွေးစနစ်ကိုထိန်းသိမ်းကြည့်ကြဖို့နှလုံးဆက်သုံးကိုယ်နေကပြဋ္ဌာန်းခဲ့တဲ့ဆက်သွေးဥပဒေတွေကပုံမှန်66ကားကြီးနဲ့တရားစွဲဆိုတဲ့အမှုပေါ်200ရာထိရှိနေပြီးလူပေါင်း140ကျော်တရားစွဲဆိုခံခဲ့ရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖွဲ့အတန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
သမရဟောင်းတင်းစိန်လက်ထက်မှာ66ကားကြီးနဲ့တရားစွဲဆိုမှုစက်တက်မှုရှိပြီးလက်ရှိမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာတော့တရားစွဲဆိုမှုပေါင်း176ထိရှိထားပါတယ်အခုလို66ကားကြီးကိုတုံပြီးတရားစွဲဆိုတာများလာတဲ့ပေါ်အတန်အဖွဲ့ကတုတေသနမန်နေဂျာကိုရဲဝေဖြူအောင်ကအခုလို့ပြောပါတယ်
ဟိုဒီအရင်အစိုးရလက်ထက်မှာစက်တက်မှုဖြစ်ခဲ့တယ်နောက်အစိုးရတွေကလည်းသူတို့ကိုဝေဖန်တဲ့အခါမ
တဖြည်းဖြည်းနဲ့မြင့်တက်လာတယ်ပေါ့နော်မြင့်တက်လာပြီးတော့ဒီကျွန်တော်တို့အဲ့ဒါကြောင့်မလို့အထူးသဖြင့်အဲ့လိုအမှုတွေအကုန်လုံးကတော်တော်များများက90ရာခိုင်နှုန်းတော့က6ယောက်ကားကြီးဆိုတဲ့ဆက်သွယ်ဥပဒေမှာပါတဲ့ဒီအသေးဖြစ်မှုနဲ့ဆွဲကြတာများတယ်အဲ့ကြောင့်မကျွန်တော်က6ယောက်ကားကြီးဆိုတဲ့ပုံမှန်ကိုဖျက်သိမ်းဖို့တလုံးအောင်တောင်းဆိုခဲ့တာ
တရားစွဲဆိုတဲ့အမှုတွေထဲမှာနိုင်ငံရေးဝေဖန်ရေးသားလို့တရားစွဲဆိုခံရမှုက28ရာခိုင်နှုန်းလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုဝေဖန်လို့တရားစွဲတာ20ရာခိုင်နှုန်းနဲ့သတင်းရေးသားဖော်ပြတဲ့အတွက်တရားစွဲဆိုခံရတာ17ရာခိုင်နှုန်းထိရှိပါတယ်။ဒီချက်တွေကိုကြည်ချင်းအဖြစ်66ကြောက်ကာကြီးဟာဥပဒေရဲ့မူလရည်ရွယ်ချက်ပျောက်ဆုံးနေပြီးဝေဖန်တာတွေပေါ်တရားစွဲဆိုဖို့အတုံးချကန်ဖြစ်နေတဲ့အတွက်ပြန်လည်သုံးသပ်တဲ့လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။ဟိုအာနာတို့ဟိုပါဝါတို့ရှိတဲ့လူတွေအတွက်ဟိုဝေဖန်တာကိုနှုတ်ဆက်စီအောင်လုပ်ကဲဥပဒေမျိုးဖြစ်လဲအတုံးချခံရတော့ဒီကတော့ဥပဒေအာဏာရှင်ဟိုဖြစ်တင်တာတော့ဒီဥပဒေကိုဟိုပြင်ဆင်တဲ့နေရာမှာလုံလောက်လောက်မရှိတဲ့အတွက်တကယ်တော့ပြန်သုံးသပ်တင်တယ်လို့ကျွန်တော်ထင်တယ
်ဆက်သွယ်ဥပဒေကို2019ခုနှစ်ကပြင်ဆင်ခဲ့ပြီးဒီ66ကာကြီးကိုဖျက်သိမ်းဖို့တောင်းဆိုခဲ့ပေမဲ့ဂျားလူကတရားစွဲဆိုတာနဲ့ပြစ်ဒဏ်လျှော့ချပေးတဲ့ပြင်ဆင်မှုတွေတော့ပဲလုပ်နိုင်ခဲ့ပါတယ်တိုင်းနဲ့ပြည်နယ်တွေကြားမှာရန်ကုန်တိုင်းကတရားစွဲဆိုမှုအများဆုံးဖြစ်ပြီးချင်းပြည်နယ်နဲ့တနင်္လာတိုင်းဒေသကြီးတို့မှာတရားစွဲဆိုမှုရှိမထားသေးပါဘူး။ဒါအပြင်အမှုပေါင်း200ထဲမှာအစိုးရကိုဝေဖန်လို့တရားစွဲဆိုတဲ့အမှုပေါင်း48မှုရှိပြီးဒါဟာတရားစွဲဆိုမှုစုစုပေါင်းရဲ့4ပုံတစ်ပုံရှိပါတယ်။တမတော်ကတရားစွဲဆိုမှုပေါင်း21မှုရှိပြီးသတင်းမီဒီယာသမားရှေ့ဦးနဲ့တက်ကြွလှုပ်ရှားသူ12ဦးထိတရားစွဲဆိုခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့တက်မတော်က66ကာကြီးနဲ့တရားစွဲဆိုထားသူဒေါက်တာမင်းတင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်တွေဟာအချုပ်နဲ့အမှုရင်ဆိုင်နေရပါတယ်။ပုံမှန်66ကာကြီးဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုရေးသားခွင့်တွေပေါ်အဟံတားဖြစ်စေတဲ့ပုံမှန်ဖြစ်စေတဲ့ဆိုပြီးဖျက်သိမ်းပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။